အမေရိကန်ပြည်ထောင်စုဝါရှင်တန် DC နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဗာဂျီးနီးယားတနားလခါပြည်နယ်ဟာတချိန်ကအမေရိကန်ရဲ့အကြီးဆုံးရွှေထွက်တဲ့ဒေသတစ်ခုဖြစ်ပါတယ်။ရွှေရှာသူရွှေတူးသူတွေဟာအမေရိကန်ရဲ့အနောက်ဘက်ဒေသတွေစီကိုပြောင်းရွှေ့ခဲ့ကြလို့ရွှေလုပ်ငန်းမှာအဲ့ဒီအရာမှာတင်ကော့သွားခဲ့ပါတယ်။ဒါပေမဲ့လည်းအခုအခါမှာတော့တိုးတက်လာတဲ့နည်းပညာအပြင်ရွှေဈေးတက်လာတာကြောင့်ဒီမှာမကြခင်ပဲရွှေတူးလုပ်ငန်းတစ်ခေတ်ပြန်လည်ဆန်းသစ်ဖို့ရှိနေပါတယ်။ VOA ရဲ့ပြည်တွင်းရေးရာသတင်းထောက်ချုပ် Steve Harman ကဗာဂျီးနီးယားကိုကိုယ်တိုင်သတင်းသွားယူထားတာကိုကိုငင်းချမ်းအေးကဆက်ပြောပြမှာပါ
။ Late Anna ပြည်နယ်ပန်းဦးရင်နေရာကအမေရိကန်နိုင်ငံတဝမ်းမှာတွေ့ရလေရှိတဲ့ရိုးရိုးတမ်းမှန်ပြည်နယ်ပန်းချံမျိုးမဟုတ်ပါဘူး။တစ်ချိန်ကဒီနေရာဟာရွှေတောင်လို့လူသိများခဲ့ပါတယ်။ဒီသဘောကပန်းချံမှာတောအုပ်လုပ်နေတဲ့ Lori Shula တယောက်ကတော့ဧည့်သည်တွေကိုရွှေရှာလို့ရတဲ့လျှို့ဝှက်နေရာရေအိမ်ဆက်ဆက်ကိုခေါ်သွားပြီးရွှေချင်တာကိုလက်တွေပြတ်တာနေပါတယ
်။ဒီလိုလှုပ်ခါပြီးတော့ရွှေကိုကျဉ်ယူလိုက်ရင်လေးလံတဲ့ရွှေတုံးရွှေစားလေးကအောက်ခြေမှာအနေထိုင်သွားပါမယ်
။ကံကောင်းထောက်မှလို့ဒီလိုရွှေအမှုံအမွှားလေးတွေကျဉ်ယူနိုင်ခဲ့သူတွေဟာလက်ပလာနဲ့အိမ်ပြန်ရမှာပါ။ဒီမှာရှာဖွေတွေ့သမျှအားလုံးကိုဒီမှာပဲထားခဲ့ရမယ်လို့စီကံသတ်မှတ်ထားလို့ပါ။ဒါပေမဲ့အပျော်တန်းရွှေကျင်ရွှေတူးကြမဲ့သူတွေအတွက်နှစ်သိမ့်စုတော့ရှိနေပါတယ်။ရွှေရဲ့အကျိုးကျေးဇူးတွေအကြောင်းအခမဲ့သင်ကန်းစာတွေနားထောင်ရပါမယ်။ရွှေဆိုတာမျိုးကယုံကြည်စိတ်ချပြီးအောက်ဆီဂျင်နဲ့ဓာတ်ပြုခြင်းမရှိတဲ့လျက်ကူးသတ္တုပစ္စည်းတစ်မျိုးပါ။ဒါပေမဲ့ဒီလိုတနိုင်တပိုင်းကျင်းယူတဲ့ရွှေစားလေးတွေနဲ့တော့သတိမဖြစ်ဘူးလို့တော့လော်ရီရှူလာကအရှုံးဖောင်ရင်းနဲ့ခုလိုရှင်းပြပါတယ
် That makes it great for all of our electronics that we want to close up. ဒါကလျှက်ကူး
သတ္တုပစ္စည်းတစ်မျိုးအနေနဲ့တော့ကောင်းပါတယ်။အိမ်ပြန်ပြီးတော့ဒီသတ္တုပစ္စည်းကြောက်တုံးလေးတွေကိုခွဲမပစ်လိုက်ပါနဲ့။ဒီလောက်နဲ့ချမ်းသာသွားမှာမဟုတ်ပါဘူး။ရွှေသားကအပေါ်ရံမှာပပလေးအလွှာတစ်ခုအနေနဲ့ကပ်နေတာပါ
။အခုခေတ်ဗာဂျီးနီးယားမှာတထည့်ဖြစ်ရွှေတူးကျင်နေဆိုရင်တော့ရွှေကျင်ဒေအိုးတွေကိုဘေးချထားပြီးဈေးပိုကြီးတဲ့စက်ပစ္စည်းကရိယာအကြီးစားတွေလိုပါတယ်။ဘော့ဘုတ်က1940ခုနှစ်များနောက်ပိုင်းဗာဂျီးနီးယားမှာတူရီသောပထမဆုံးလိုင်စင်ရစီးပွားပြက်မိုင်းတွင်းတူးနေသူလို့ဆိုရမှာပါ ဂူစ်လန်ခိုင်တဲ့ကစကိုးရာစုမိုင်းတွင်းလှုပ်သားတွေရဲ့စွန့်ပစ်မြေစာအမိုက်ပုံကြီးကသူ့အတွက်တော့ဘန်နာတိုက်ကြီးဖြစ်လို့နေပါတယ်ဒီအမိုက်ပုံကိုသူ့ရဲ့ဆက်ကြီးတွေနဲ့မှွေနှောက်ရှာဖွေရင်တစ်မိနစ်အတွင်းမှာဒေါ်လာ800လောက်ထိတန်ကြီးရှိတဲ့ရွှေတွေထုတ်ယူနိုင်တယ်လို့သူကဆိုပါတယ်ဒါဆိုရင်နောက်ထပ်မေးရမယ့်မေးခွန်းကတော့ရွှေကြောကြီးတွေမြေကြီးအောက်မှာရှိနေဒုံပွဲလားဆိုတာပါဘူမိဗေဒပညာရှင်သောမတ်စ်အိုရစ်ကတော့ဘာကယန်ခိုင်ထဲမှာသူတူဖို့လေ့လာနေတဲ့ကြောက်တုံးတွေမှာရွှေအမှုံမားလေးတွေဟိုနေရာဒီနေရာကပ်နေတာကိုတွေ့နိုင်တယ်ဆိုပြီးပြပါတယ
် It's a quartzine you can see it's about roughly 2 meters
wide ဒါက quartz လို့တတုဓာတ်တမျိုးပုံဆောင်ခဲ့ရဲ့ပင်မကြောက်သားကြီးပါခံမှန်းကြီး6ပေခွဲလောက်ကျယ်ပါမယ်အကျေကလည်းဒီမှနေရာရှိတလောက်သွားပြီးဟိုဘက်ကိုဆက်သွားပါတယ်။အဲ့ဒီဘက်မှာမြေပေါ်ကိုကြောက်သားထိုးထွင်းပြက်နေတာတွေ့ရမှာပါ
။ဒီအလေးချိန်နှစ်တန်လောက်ရှိတဲ့ကြောက်တုံးကနေရွှေနှအောင်စနီးပါးထွက်ပါတယ်။လက်ရှိပေါက်ဈေးနဲ့ဆိုဒေါ်လာ4000နီးပါးထိရှိပါမယ်။ဒါပေမဲ့ဒီကြောက်တုံးကြီးကနေတကယ်ရွှေတူးထုတ်ရင်အမျိုးမြင်မမေရတက်လို့မရသေးတဲ့ကုန်ကျစရိတ်တွေကရှိနေအောင်ပါပါ
။ Gold bearing veins of an ounce plus grade these have a value
အောင်စအထက်အဆင့်ရှိတဲ့ရွှေကြောကြီးဆိုရင်ဒါတွေကဒေါ်လာတန်း10ခန်းန်းကနေရာနဲ့ချီတဲ့တန်ဖိုးရှိနိုင်ပါတယ်။ဒီဘတ်ကင်ဟမ်ခရိုင်ထဲကရွှေကြောတွေအကြောင်းကဒီလိုမျိုးပြောဖို့ကစောလွန်သေးပေမဲ့အခုချိန်အထိကျွန်တော်တို့မြင်တွေ့နေရကအရန်အားရစရာကောင်းပါတယ်
။ဝါဝါမြင်တိုင်းရွှေအစ်စ်မဟုတ်ဆိုကြသလိုပါပဲ။ဒေါက်တာပေါ်ပတတ်ထူတွေတွေ့တိုင်းရွှေလို့ပြောလို့မရလို့ဒါကိုတကယ်အကျိုးအမြတ်အများကြီးကြံမဲ့ရွှေမိုင်းတင်းလုပ်ငန်းကြီးဖြစ်ဖို့ကအောင်မြင်မဲ့ရာခိုင်နှုန်းနည်းနေပါသေးတယ်ဆိုတာကိုတော့ Oldish ကဝန်ခံပါတယ်ဒါပေမဲ့ရွှေရှာဖို့စစ်ကူရင်ရွှေပိုးကတ်ခံရတဲ့သူတွေကတော့စက်မှုခက်ကဗန်နဲ့ငွေကြေးလုပ်ငန်းရှင် JP Morgan ရဲ့နာမည်ကြီးစကားရွှေကမှတကယ်ငွေပါကြံတဲ့အားလုံးကငွေဖြစ်သတ်မှတ်ထားတဲ့ credit သတ်မှတ်ချက်တွေပါလို့ကိုကပြောပြီးရွှေမှရွှေဖြစ်နေကြပါဦးမယ်